လုံခြုံရေးကောင်စီကပြီးခဲ့တဲ့ဒီဇင်ဘာလကချမှတ်ထားတဲ့မြန်မာအရေးဆောင်ရွက်ချက်တွေကိုအကောင့်ထဲပေါ်ခြင်းမရှိတဲ့အပြင်စစ်ကောင်စီဖိနှိပ်မှုအောက်မှာမြန်မာပြည်သူတွေရဲ့အခြေအနေဟာပိုမိုဆိုးရွားလာနေကြောင်းကုလသမဂ္ဂဆိုင်ရာမြန်မာအငြင်းလန်ကိုယ်စားလှယ်တပ်အမတ်ကြီးဦးကျော်မိုးထွန်းက VOA ကိုပြောကြားခဲ့ပါတယ်နယူးယောက်ကုလသမဂ္ဂဌာနချုပ်မှမနေ့ကလုံခြုံရေးကောင်စီမှပြုလုပ်တဲ့မြန်မာအရေးတကားပိတ်ဆွေးနွေးပွဲနဲ့ပတ်သက်ပြီးတမ်မတ်ကြီးဦးကျော်မိုးထွန်းကိုမိုင်းကျင်းနိုင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
။အခုလက်ရှိလုံခြုံရေးကောင်စီဆွေးနွေးပွဲအခြေအနေနဲ့ပတ်သက်လို့တမ်မတ်ကြီးဘယ်လိုသိရလဲ။နောက်ဘယ်လိုသုံးသပ်လဲရှင
်။ဟိုဆောင်ပါနော်လုံခြုံရေးကောင်စီအစည်းအဝေးကအခုနေ့လည်3နာရီကလုပ်တယ်ပေါ့နော်။ဟိုသူကတကားပိတ်အစည်းအဝေးဖြစ်တဲ့အတွက်ကြောင့်လုံခြုံရေးကောင်စီအဖွဲ့ဝင်တွေရဲ့ခုနပြောတဲ့ briefers 2ရောက်ရပေါ့နော်။တယောက်ကတော့ UN Special Envoy နဲ့နောက်တယောက်ကတော့ Indonesia နိုင်ငံတိုင်းဝင်ကြီးနဲ့ပေါ့နော် Indonesia ကတော့ ASEAN ချဲအနေနဲ့ပြောတာပေါ့နော်ဆိုတော့ဟိုအထဲမှာဘာပြောလဲဆိုတဲ့ဥစ္စာတော့ကကနနာတော့ဟိုကျွန်တော်တို့မသိရသေးပါဘူးခင်ဗျာဟိုဘာလို့လဲဆိုတော့တကားပိတ်ဖြစ်တဲ့အတွက်ကြောင့်နောက်ပြီးတော့ဟိုအစည်းအဝေးပြီးရဲ့နောက်ပိုင်းမှာလည်း media stake out နေပါတယ်မလုပ်တဲ့အတွက်ကြောင့်ပေါ့နော်သူတို့ဘယ်သူကဘာပြောလို့ဘယ်လိုဆွေးနွေးတယ်ဆိုတဲ့ဥစ္စာမျိုးတော့အော်ကျွန်တော်တို့ကာကနနာမတိပါဘူ
းအဲ့တော့အခုလုံခြုံရေးကောင်စီရဲ့တကပိတ်ဆွေးနွေးပွဲကသူတို့ဒီဇင်ဘာလကမြမရေးဆုံးဖြတ်ချက်ပေါ့နော်ချမှတ်ခဲ့တဲ့အားနဲ့ပတ်သက်ပြီးတော့ဘယ်လောက်ထိအကောင့်ထည့်ဖို့ရှိမရှိဆိုတာကိုဆွေးနွေးကြမှာဆိုတော့လေအဲ့ဒီဆုံးဖြတ်ချက်ဒီအခုဒီကာလအတွင်းမှာရောဒီမြမရေးဆုံးဖြတ်ချက်ကိုဟိုဘယ်လောက်ထိတိုးတက်မှုတွေရှိသလဲဒီဟာတွေကတကယ်ပဲအကောင့်ထည့်ဖို့ခြင်းရှိမရှိရောတတ်မှတ်ကြည့်ဘယ်လိုသုံးသပ်လဲ
ဟိုကျွန်တော်ပုံကိုရအမြင်ကြည့်တယ်ဆိုရင်တော့ဗောနော်ဒီလိုမျိုးဆုံးဖြတ်ချက်ချပြီးတဲ့နောက်ပိုင်းမှာပို့ပြီးတော့တောင်ဗောနော်ဒီစစ်တပ်အနေနဲ့ဂယုမဆိုင်ခွဲနဲ့ပို့ပြီးတော့ဟိုအချမ်းဖက်လောက်ရက်တွေပို့ဆိုးရွားစာလောက်လာတယ်ဥပမာကြည့်တယ်ဆိုရင်ရွာတွေအိမ်တွေမီးရှို့တဲ့ဥစ္စာတွေဆိုရင်ပို့ပြီးတော့ဆိုးရွားစာရှို့လာတဲ့ဥစ္စာတွေရှိတယ်အဲနောက်ပြီးတော့အခုလိုမျိုးဗောနော်အစုလိုက်အပြုံလိုက်တက်ဖြတ်မှုတွေဗောနော်ပို့ပြီးတော့တိုးလောက်လာလေအနေထားမျိုးရှိတယ်ဗောနော်ဒါကြောင့်ကျွန်တော်ပုံကိုရေးအမြင်ပြောရရင်တော့ဒီလုံခြုံရေးကောင်စီကနေပြီးတော့ဒီဇင်ဘာ21ရက်နေ့ကဆုံးဖြတ်ချက်ချတယ်အခုဒီ2လကျော်ကာလအတွင်းမှာဗောနော်ဒီတိုးတက်မှုဆိုတဲ့ဥစ္စာဘာအရာမှမရှိဘူးဆိုတဲ့ဥစ္စာကိုအားလုံးမြင်တွေ့ရမှာဖြစ်တယ်ဗောနော်အဲအထူးသဖြင့်ပိုလို့တောင်မှဗောနော်အဲသူတို့တွေအနေနဲ့စစ်တပ်အနေနဲ့လူတွေပေါ်ဟိုအချမ်းဖက်မှုတွေလူတွေပေါ်ဆိုးရွားစွာအဲလူခွင့်ချိုးဖောက်မှုတွေအဲတက်ဖြတ်မှုတွေကိုသူတို့လုပ်နေတယ်ဆိုတဲ့ဥစ္စာမျိုးကိုသူတို့ပို့တော့ပြောလို့ရတယ်သူဟိုမြင်ပါတယ်ခင်ဗျာဒါကြောင့်ကျွန်တော်တို့တွေလည်းတောက်လျှောက်တော့ပြောနေတာပေါ့နော်ဒီဆုံးဖြတ်ချက်ချတာကိုကျွန်တော်ကြိုဆိုတယ်တစ်ဖက်မှာလည်းပေါ့နော်အားမလို့အားမရဖြစ်တယ်ပေါ့နော်ဘာလို့လဲဆိုတော့ဆုံးဖြတ်ချက်ထဲမှာဒီအချက်လက်တွေတောင်းဆိုထားတဲ့အချက်လက်တွေကိုမလုပ်ဘူးအကောင့်တိုးတက်မှုမရှိဘူးဆိုရင်ဘာလုပ်မလဲဆိုတော့ပေါ့နော် next steps ကပေါ်ပြထားခြင်းမရှိတဲ့အတွက်ကြောင့်ပေါ့နော်ဒါကလူတွေတောက်လျှောက်မေးနေတဲ့ဥစ္စာပေါ့နော်ကျွန်တော်လည်းမြင်ပါတယ်အခုလိုမျိုးအစည်းအဝေးမှာလဲပေါ့နော် next step ကဘာလဲဆိုတဲ့ဥစ္စာကိုတော့လူတွေကမေးနေကြမယ်လို့ဟိုကျွန်တော်သုံးသပ်ပါတယ
်အခုလုံခြုံရေးကောင်စီမှာကြတော့တကယ်တမ်းစစ်ကောင်စီကိုတရားဝင်အတိမတ်ပြုထားတဲ့တရုတ်နဲ့ရုရှားရဲ့အခန်းကဏ္ဍပေါ့နော်သူတို့ရဲ့ဒီမြမရေးနဲ့ပတ်သက်ပြီးသူတို့ကန့်ကွက်ချက်တွေကရောအခုမြမရေးလုံခြုံရေးကောင်စီဆောင်ရွက်မဲ့ရှစ်တိုးဆောင်ရွက်မဲ့အပိုင်းမှာဘလောက်ထိအခက်အခဲတွေဖြစ်နေလဲရှင
်ဒီထူးပြင်းရုရှားအနေနဲ့ပေါ့နော်အဲသူကစစ်တပ်နဲ့ထိတွေ့ဖို့စစ်တပ်နဲ့ဆွေးနွေးဖို့ဆိုတဲ့ဥစ္စာတွေဟိုတောက်လျှောက်ပြောတဲ့ဥစ္စာရှိတယ်အဲတရုတ်အနေနဲ့ကတော့အခုလိုမျိုးဆုံးဖြတ်ချက်အစိုးထက်presidential statement မျိုး format မျိုးနဲ့သာချတင်တယ်ဆိုတဲ့ဥစ္စာမျိုးလေးပြောတာတော့ရှိတယ်ပေါ့နော်ဒါပေမဲ့ခုနကပြောသလိုတရုတ်နဲ့ရုရှားနဲ့ကြည့်တယ်ဆိုရင်တော့ရုရှားကတော့ပေါ့နော်ကျွန်တော်တို့အမြင်မှာပေါ့နော်ကျွန်တော်မသိတာကြီးလည်းရှိတော့ရှိနိုင်ပါတယ်အမြင်မှာတော့ရုရှားကတော့ပို့ပြီးတော့စစ်တပ်နဲ့ပို့နီးနီးကြက်ကထိတွေ့ဆောင်ရွက်နေတဲ့ဥစ္စာမျိုးတော့ရှိတယ်တရုတ်ကတော့လေးလာမိတလို့ဆိုရင်တော့ထိန်ဆောင်ရွက်နေတဲ့သဘောမျိုးတော့ရှိတယ်လို့တော့မြင်ပါတယ်